တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့ရောက်မြန်မာနိုင်ငံသားနှစ်ယောက်မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ရကြောင်းကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မြို့အဝင်ထွက်နေအသွားအလာတွေကိုကန့်သတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကပ်ရောဂါတကြောပြန်ကူးစက်ပြန့်နှံ့လာမှစိုးရိမ်လာကြောင်းရွှေလီမြို့အာဏာပိုင်တွေကတမျိုးလုံးအသွားအလာအဝင်ထွက်တွေကိုပိတ်ဆို့လိုက်တယ်လို့မြို့ကန်တွေကလည်း virus ပိုးရှိမရှိစစ်ဆေးမှုတွေကိုလည်းလုံးဝအကြောင်းမြို့တော်ဝန်ရှိသေးပြီးကမနေ့ကပဲကြေညာလိုက်တာဖြစ်ပါတယ်။ယောဂဘိုးစစ်ဆေးရဲ့ဇယိတ်ကိုအစိုးရကအကုန်ကြားခံမှာဖြစ်တယ်လို့မြို့ဝင်ထွက်ကိုလည်းအ ਨੇ ဆုံးသတင်းတစ်ပတ်ကြာကန့်သတ်ထားမှာဖြစ်ကြောင်းလဲမြို့တောင်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့ကအခြေအနေကိုတော့ပြည်နယ်အစိုးရကတရားဝင်အသိပေးအကြောင်းကြားထားကြောင်းယူနက်ပြည်နယ်ကုမင်းမြို့ကမြန်မာကောင်စစ်ဝင်ချုပ်ဦးထွန်းအောင်ကျော်က VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီလေအခုယူနက်ပြည်နယ်အစိုးရကတရားဝင်အကြောင်းကြားစာပေးဖို့လာပါတယ်။လက်ရှိရွှေလီမြို့ကတော့လော့ခ်ဒေါင်းချထားတယ်ပေါ့ပြီးရင်ကျွန်တော်တို့ရွှေလီမှာရှိတဲ့တရုတ်နိုင်ငံသားတွေမကြဘူးမြန်မာနိုင်ငံသားပါဝင်နိုင်ငံသားအားလုံးကိုတက်ပြန်လုပ်ပါမယ်အဲဒီမှာလည်းအားလုံးပူးပေါင်းဆောင်ရွက်ပေးဖို့လည်းကြေညာထားတာရှိပါတယ်မြန်မာနိုင်ငံဘက်ကအခုယာယီပေါ့နော်ကပ်ပြားတွေနဲ့ဝင်တဲ့ဟာကိုလည်းသူတို့ခဏရက်ထားမယ်ဆိုတာလည်းကျွန်တော်တို့ဒီအကြောင်းကြားတဲ့ကျွန်တော်နိုင်ငံရေးဝန်ထမ်းတော်ဒီနေ့ပဲသတင်းပို့ထားပြီးဖြစ်ပါတယ်
ရေးပေါ်အတွက်လူနာလွတ်နေရဲ့ရွှေလီဆေးရုံကိုသုံးပြီးဒီဆေးရုံမှာကရင်400နေရာချလို့ရကြောင်းနဲ့မနေ့ကညာတွင်ချင်းပဲကျန်းမာရေးဝန်ထမ်း200ကိုလွှတ်ထားရလို့ယူနန်အစိုးရကထုတ်ပြန်ပါတယ်။အသွားအလာပိတ်ဆို့မှုကယောဂစစ်ဆေးမှုရလဒ်တွေပေါ်မူတည်လိမ့်မယ်လို့ဆိုပါတယ်။ယူနန်အစိုးရရဲ့ရေးပေါ်ထိန်းချုပ်မှုတွေကမြန်မာရွှေပြောင်းလုပ်သားတွေနဲ့နှစ်နိုင်ငံကိုယ်စီစစ်ဆေးမှုပေါ်တက်ရောက်မှုရှိခဲ့ပါတယ်။မြန်မာပြည်ထဲဝင်ပြီးတရုတ်နိုင်ငံသားဘယ်သူမှမဆို14ရက်စောင့်ကြည့်ခံရမယ်လို့သတိပေးထားပါတယ်။ဒါကြောင့်လည်းကချင်ပြည်နယ်ကံပိုင်ကြီးနေဆက်ကနေမြန်မာတဲ့နေတိုင်းဝင်ထွက်နေရဲ့တ िश ူးမပြောချံကတရုတ်ကုန်ကအစီး200လောက်ဟာဒီကနေ့မဝင်တော့ပဲလန်တဝက်ကနေတရုတ်ပြည်ထဲလှည့်ပြန်ခဲ့ပါတယ်။ဒါကတရုတ်အစိုးရရဲ့အရေးပေါ်အမိန့်ကြောင့်ဖြစ်နိုင်ကြောင်းကံပိုင်ကြီးကားကြီးများအသင်းဥက္ကဋ္ဌဒေါ်တူးက VOA ကိုပြောပါတယ်။
ဒီနေရာကဝင်ထွက်ခွင့်ရှိကြတယ်လေ။ပြန်ခောက်သွားတယ်၊ပြုတ်ပြီးတော့ပြန်ခောက်သွားတာ။တော်တော်ဒီထဲဝင်ပြီးတော့ဘာဖြစ်လဲ၊ညာဖြစ်တယ်၊ဘာညာလဲရှိလို့သူပြန်လဲတာ။မဝင်မလဲဘူးသူတို့ကအားလုံးပါကြည့်တယ်။ပြုတ်ပြီးတော့ပြန်ဝင်ခွင့်မရမှာမလို့လားသူတို့ပြန်လဲတာ
။ရှမ်းမြောက်မူဆက်နေဆက်ကုံသွေးကြီးကိတ်မှာတော့မြန်မာနိုင်ငံတွင်းကိုဗစ်အစတွေ့ရဲ့မလကုံလောက်ကစလို့တရုတ်ဘက်ကလူဝင်အထွက်ကိုပိတ်ထားပြီးကုံကားတွေကိုပဲလူသားတို့စနစ်နဲ့ဝင်ခွင့်ပေးထားပါတယ်။အခုတော့ကုံစီစစ်စစ်မှုအပေါ်ဘလူတွေကန့်တက်လာမလဲဆိုတာစောင့်ကြည့်နေကြောင်းမူဆယ်တတိဝက်လံကွန်စီရိုင်ဒူဥက္ကဋ္ဌဆိုင်းခင်မောင်က VOA ကိုပြောပါတယ
်အဲဒီတော့ကောင်းကံလာခိုင်းမှာတော့သွားလာခဲ့တယ်နည်းနည်းတော့တဲရောက်မှုရှိဘာမှအားလုံးပိတ်မှာမပိတ်ဘူးလားဆိုတာလည်းစောင့်ကြည့်နေတယ်ဟောလူဝင်ထွက်ဆိုတာလည်းဘဝကန့်တက်ပြီးတာအခုလို့ကိုဖြစ်တာတော့ဆယ်လီမြို့တဲကိုတရုတ်တွေတော့မှပြည်နိုင်ငံသားတွေတော့ဝင်ထွက်လို့မရတော့
မြန်မာတွေရှိရဲ့စိတ်ယုံတချို့ကိုလည်းပိတ်ဖို့ပြင်ဆင်နေပြီးတချို့စိတ်ယုံတွေဟာကာယောဂါစဖြစ်ကလေးကလုပ်ငန်းကျသွားလို့မြန်မာလူသားတွေဟာဇူလိုင်လကလေးကစလို့လစာတွေမရကြသေးဘူးလို့ဆိုပါတယ်။စိတ်ယုံတွေမှာလည်းစစ်ဆေးမှုတွေလုပ်နေပြီးတရားဝင်အလုပ်လုပ်ကင်ဝင်အထောက်အထားမရှိရဲ့တောင်းတဲ့ချီရဲ့အလုပ်သမားတွေကတော့မြန်မာပြည်ပြန်လာရမှာပါ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးထွားလာရကတရုတ်နိုင်ငံအပါအဝင်အိမ်ကြီးချင်းနိုင်ငံတချို့ကနေဆက်ဒေသတွေမှာကျန်းမာရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ကြရရဆိုရင်ကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်အပါအဝင်ယောဂါကူးစက်သူ3000ကျော်ရှိကြောင်းအတည်ပြုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြည်ပို့ထားတာပါ။